ึ่งมันในยาสุดท้ายเทรบอนก็เช่นนี้ที่ที่นั่งอยู่ที่ดาวยักษ์กว่ามันยามาเช่นที่เราเสียมาเราดีที่เช่นในชื่อในเน็ตเวิร์กก็เช่นตรงนี้เนี่ยพอคุยกันมาจะมาเจเนอเรชั่นกระทุ่ยที่ดาวน์ทันส่งมีไปแล้วแต่เช่นมาสูงเช่นเนี่ยเช่นตรงนี้ที่เราเชื่อมุ่งสู่ระดับเช่นยุคโมฟันมาดาวน์ขาเช่นในชื่อมาบ่าวมีไปเช่น
ခုပြောနေရတဲ့သူကတော့ကချင်မျိုးသမီးလူငယ်တူဖြစ်တဲ့ဆွတ်ဆိုင်ထွယ်ပါသူကစပြေဒုက္ခတဲ့အရေးဆန္ဒပြတောင်းဆိုလို့ထောင်ချခံလိုက်ရသူတွေအတွေ့မတရားတဲ့အမိန့်ချမှုလို့ခံယူပြီးအဲ့ဒီလူတွေကိုလွှတ်ပေးဖို့တောင်းဆိုရတာနဲ့ဒီဇင်ဘာလ18ရက်နေ့မှာတော့သူတို့ပါဒဏ်ငွေချမှတ်ခံလိုက်ရပါတယ်လူငယ်မျိုးသမီးတယောက်အနေနဲ့ဒီလိုတွေးခေါ်လှုပ်ဆောင်ဖို့သူ့ဘဝမှာဘလို့စဖြစ်လာလဲဆိုတော့ဆွတ်ဆိုင်ထွယ်ကအခုလိုပြောပြပါတယ်
ဆက်ရှာကြောင်းစတဲ့ကလေးကတောင်းမှဆိုရှင် situation တွေရှိရပါတော့ပြချင်းလုံးရဲ့အဖွဲ့ပြောကချင်း state ရဲ့အဖွဲ့ဆိုပြီးတော့ဒီအများကြီးရှိရဲ့အဲ့ဒီချိန်မှာဒီတောင်းမှဖွဲ့ထားတဲ့လူငယ်အတွက်ဒီမှာဒီငယ်ယူနဲ့ပတ်သက်တဲ့ဒီ activity လေးတွေမှာဒီမှာအများကြီးပါဝင်ခဲ့တယ်ပြီးတော့ဒီကျောင်း2016ခုနှစ်မှာပြီးသွားတဲ့ချိန်မှာချင်းမိုင်မှာပေါ့နော်ဒီ fiction women association in thailand ဆိုတဲ့ဒီကျမတို့ကချင်အမျိုးသမီးအဖွဲ့တွေနဲ့အဲ့ဒီမှာကျမဒီလူခွေးရင်းနဲ့ပတ်သက်တဲ့ဟာတွေရဲ့ပြီးတော့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေကျမအများကြီးလေ့လာခဲ့တယ်အဲ့ဒီကနေစပြီးကျမကကချင်အမျိုးသမီးတမကမှာကျမဒီအမျိုးသမီးများပေါ်အကြံဖက်မှုပေါက်ပြောင်းရေးပေါ့နော်ဒါနဲ့ပတ်သက်ပြီးကျမဒီမှန်ကိတောင်းဝန်ခံအဖြစ်နဲ့ကျမစပြီးမှလုပ်ငန်းတွေလှုပ်ဆောင်ခဲ့တယ
်အဲ့ဒီလိုလူငယ်လှုပ်ရှားမှုတွေမှာပါဝင်လာရင်းနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းဆင်းတဲ့ငြိမ်းချမ်းရေးအကြောင်းကိုပို့သိလာတယ်လို့သူကပြောပြပါတယ
်။လုံဆောင်ရင်းနဲ့တဖြည်းဖြည်းဒီမြန်မာနိုင်ငံရဲ့ဒီပဋိပက္ခများနေတဲ့ဒီလိုမျိုးမှာအဓိကခံစားနေရတဲ့သူကအမျိုးသမီးနဲ့လူငယ်လူကြီးဖြစ်တဲ့ချိန်မှာဟိုကျွန်မကအစားတော့ကတော့ဒီ social work အဖြစ်ပဲကျွန်မစခဲ့ပေမဲ့လည်းနောက်ပိုင်းမှာမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့အတွက်ဆိုတဲ့အချိန်မှာဒီလူငယ်တွေအမျိုးသမီးရဲ့အခမ်းအနားအဓိကဖြစ်လာတဲ့အချိန်မှာကျမရဲ့ဒီခြေလှမ်းတွေနဲ့လှုပ်ဆောင်မှုတွေကငြိမ်းချမ်းရေးတကြွလှုပ်ရှားတဲ့အတွက်ကိုကျမစပြုတည်လာတာပါရှင်
။ငြိမ်းချမ်းရေးဆိုတာကို तू ဘယ်လိုနားလဲတလဲ။ဒီကနေ့မြန်မာနိုင်ငံလူငယ်တွေကြားမှာအခွင့်အလမ်းတန်းတူရနေလားဆိုတော့ဆွဆိုင်တွေကသူ့အယူအဆကိုအခုလိုဆိုပါတယ်
။ကျမခံယူတာကငြိမ်းချမ်းရေးဆိုတဲ့ဟာကအဓိကကပြညာကမှုကလည်းအစတင်ရမယ်လို့ထင်တာပဲဒါကမြတ်တာမှုရှိနေရဆိုလို့ရှိရင်အနည်းဆုံးတော့ငင်းချမ်းနေငင်းချမ်းပြီးရဲ့အချိန်မှနောက်တစ်ဆင့်ကဒါငင်းချမ်းပြီးရဲ့တကာကဖွံ့ဖြိုးတိုးတက်ရေးစပြီးလှုပ်ဆောင်ရမှာပေါ့နော်အဲဒါကြောင့်အခုကလည်းလူတွေကငင်းချမ်းဖြစ်စင်မှာပါဝင်နေဆိုတဲ့အချိန်မှာအထူးသဖြင့်ကတော့ဒီနေရာမှာမြတ်တာမှုတွေဖြစ်နေတယ်မြန်မာနိုင်ငံတစ်ခုလုံးနဲ့ရှင်ပြီးပြောမယ်ဆိုရှင်ကျမတို့မြန်မာနိုင်ငံမှာကဒီနေခုနှစ်ပြည်နယ်တိုင်းခုနှစ်တိုင်းရှိတယ်အထူးဖြင့်တိုင်းမှာရှိနေတဲ့လူငယ်တွေရဲ့အခွင့်အလမ်းပညာရေးကိုရယူနိုင်တဲ့အခွင့်အရေးနဲ့ဒီပြည်နယ်မှာရှိတဲ့လူငယ်တွေရဲ့အခွင့်အလမ်းတွေပညာရေးပေါ်မှာရယူနိုင်တဲ့အခွင့်အလမ်းတွေကတော်တော်လေးကိုကွာခြားနေတယ်။ပြည်နယ်မှာရှိနေတဲ့လူငယ်တွေကကွန်ပျူတာသက်ရင်းမှရောအများကြီးနောက်ကျကြနေအောင်တွေးရတယ်
။ဒီစဲဥပဒေတွေဟာနိုင်ငံသားတွေရဲ့အခွင့်အလမ်းတွေကိုကန့်သတ်ချုပ်ချယ်ထားတယ်လို့လည်းလူငယ်တယောက်အနေနဲ့သူကခံစားနေရပါတယ်။
ဥပဒေရုပ်ထုံးလုပ်ကြီးတွေကတခါတလေကျမတို့ရရှိတဲ့အခွင့်အရေးကိုအပြည့်အဝမရရှိနိုင်အောင်အကန့်အသတ်တွေအများကြီးလုပ်ထားတယ်။ဥပမာပြောမယ်ဆိုရင်ကိုယ့်ရဲ့ဆန္ဒကိုထုတ်ပေါ်ပြောဆိုရမယ်ဆိုရင်သက်ဆိုင်ရာဌာနကိုအကြောင်းကျမ်းစာတွေခွင့်ပြုချက်တွေတောင်းခံရတယ်။တောင်းခံနေဆိုတဲ့အချိန်မှာကျမတို့တွေကြွေးကြော်မဲ့အတန်းတွေကျမတို့တွေကန်ဆောင်မဲ့တာသားတွေကိုသူတို့စီတင်ပြရတယ်။တင်ပြတဲ့အချိန်မှာသူတို့ခွင့်ပြုတဲ့စကားလုံးတွေစာသားတွေပဲအော်ခွင့်ရှိရဆိုတဲ့အချိန်မှာဒီ freedom of expression မဟုတ်တော့ဘူးပေါ့နော်ဒီလိုလက်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတဲ့အချိန်မှာပေါင်းအတွင်းကနေဖြစ်နေတယ
်အခုနောက်ပိုင်းမှာဆန္ဒပြခွင့်ကိုဥပဒေအရခွင့်ပြုထားတယ်ဆိုပေမဲ့တချို့ကိစ္စရတွေမှာခွင့်ပြုချက်မရတာကြောင့်တကြွလှုပ်ရှားသူတွေကခွင့်ပြုချက်မဆောင်တော့ပဲဆန္ဒပြခဲ့တာတွေရှိခဲ့ပါတယ်ဒီအတွက်လည်းထောင်ဒဏ်ငွေဒဏ်တွေချခံရပါတယ်ဒီလိုအရေးယူတဲ့အတွက်လူငယ်တွေအနေနဲ့ကိုရပိုင်ခွင့်ကိုတောင်းဆိုရဲဖို့ခက်လာတယ်လို့လဲဆွဆိုင်တွေကပြောပါတယ
်အဲ့ဒါကြောင့်မို့ဘယ်လိုမျိုးအတခက်ကြီးဖြစ်လဲဆိုတော့ရှင်းရှင်းလေးပြောရမယ်ဆိုရှင်အခုဒီနောက်ပိုင်းမှာဒီနိုင်ငံရေးဆိုတဲ့ဘက်ပေါ်တော့ငင်းချင်းကြီးဆိုတဲ့ဘက်ကိုအားလုံးကစိတ်ဝင်စားနေဥတီလာနေဆိုတဲ့ချိန်မှာဒီဘက်တစ်ဖက်မှာလည်းဥဆောင်နေတဲ့သူတွေကဒီလိုပုံမှန်နေတဲ့ခဏခဏကြီးဆွနေနေဆိုတဲ့ချိန်မှာသူတွေအနေနဲ့ကိုယ့်ရဲ့အခွင့်အရေးတွေကိုပြီးတော့အမှန်တရားတွေကိုရေးရင်းဝင်ထုတ်ပေါ်ပြောဆိုဖို့မှာအများကြီးသာအကန့်အသတ်တွေနဲ့ဒီအနောက်အရှက်တွေဖြစ်နေရပါတော့နော
်နိုင်ငံရေးမှာပါဝင်ပတ်သက်မိလို့ဘဝတွေပြည့်ရတာထိခိုက်နစ်နာရတာတွေကနောင်မျိုးဆက်တစ်ခုကိုချိန်600ရောက်လို့အနာဂတ်အတွက်စိုးရင်စရာကောင်းတယ်လို့စစ်ဆိုင်တွေကဆိုပါတယ်
နိုင်ငံရေးမှာကြွားလို့ရှာရတဲ့သူတွေရဲ့ဘဝတွေကိုပြန်ကြည့်ကြည့်လိုက်ချင်းမှာ ที่ใกล้เนี่ยน้ำมูลน้ำจีมูลเพราะว่าตัวแต่หมดน้ำมีตัวเด็กไปเลยเนี่ยที่ตัวใหญ่เสียชิมานี่ว่าอยู่ที่ตรงนี้เนี่ยเลยตรงลูกตัวเราบ่เนาะกูยังตามมีอยู่สุดที่แต่ไปผมไม่ยอมขายสิชิมบุเอ็งรู้มั้ยไม่ยอมละเอาที่รู้มั้ยเจนเนอเรชันมาที่รู้คิดพูดแต่ก็เลยအရင်တော့ကစစ်အာဏာရှင်စနစ်ရဲ့ policy လေးတွေကအခုချိန်ထိကျန်နေသေးတယ်ဆိုတာကတိတိကျကျကိုသင်ပေါ်နေတာပေါ့နော်ကျမတို့စိုးရင်ကလည်းအဲ့ဒါပဲရှင်အခုကျမတို့ generation မှာတော့ဒီမြန်မာနိုင်ငံရဲ့ဖြစ်ပြင်ကြောင်းလေးရေးတဲ့ကိုစိတ်ဝင်စားပြီးမှတက်ကြွလှုပ်ရှားတဲ့လူတွေလည်းဒီလောက်နေသားနေတယ်ဒါတောင်မှဥပဒေကိုအကြောင်းပြုပြီးမှတက်လာတဲ့ဒီ young generation တွေကိုဒီလိုမျိုးလှုပ်လိုက်ပြီးဆိုရှင်ကတော့ကျမတို့ကနောက်ထပ်တက်လာမယ့် generation မှာကတော်တော်လေးကိုစိုးရင်ကြအခြေအနေရှိပါလိမ့်ရှင်
အခုဆိုရင်နှစ်တနည်းကုံကနေတဲ့အပြင် Christian ဘာသာဝင်တွေအထွတ်မြတ်ထားတဲ့ Christmas ပွဲတော်ကာလရောက်တော့မှာဖြစ်ပါတယ်။ဒါကြောင့်လူငယ်တယောက်အနေနဲ့လှုပ်ရှားမှုတွေကိုပွဲတော်ကာလမှာအနားယူမှာလားဆိုတော့
တရားမျှတမှုအတွက်နဲ့ Civilian Rights ဘောနော်နိုင်ငံသားတွေအခွင့်အရေးနဲ့ပတ်သက်ပြီးတရားမျှတမှုကိုလုပ်ချင်တယ်ဆိုရှင်ကတော့ Christmas ရောက်လို့နားတယ်နားဆိုတာမဟုတ်တာသိလာလို့ရှင်ကတော့အခုအတွက်ကတော့အစဉ်တင်ပါပဲရှင်တရားလူငယ်တွေကတော့
ဒါကတော့ကချင်းပြည်နယ်အပါဝင်မြန်မာပြည်ငြိမ်းချမ်းရေးအတွက်ဆရာထက်တဲ့တန်ဖာဝယ်ဆောင်ရွက်လို့မကြာခဏတရားစွဲခံရတံငွေရိုက်ခံရတဲ့ကချင်းအမျိုးသမီးလူငယ်တယောက်ဖြစ်တဲ့စွတ်ဆိုင်ထွေရဲ့ဘဝဖြတ်သန်းမှုတစ်စိတ်တစ်ပိုင်းနဲ့ခံယူချက်တချို့ကိုကြားခဲ့ရတာပါညီလေးညီမလေးတို့ရောငြိမ်းချမ်းရေးအတွက်ဘယ်လောက်စံနာပြင်ပြကြသလဲနောက်တစ်ပတ်မှပြန်ဆောင်ကြရအောင်နော်